ြီးရွာသား6ဦးကဆုံးခဲ့ရတဲ့ရခိုင်ပြည်နယ်ကြောက်တန်းရွာပစ်ခတ်မှုနဲ့ပတ်သက်လို့လူတွေတော်ဝင်ရှိသူတွေဘက်ကလူခွင့်ရေးချိုးဖောက်မှုတစုံတရာမတွေ့ရဘူးလို့မြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်ကထုတ်ပြန်လိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်ပြီးထုတ်ပြန်တဲ့ကော်မရှင်ရဲ့ဒီတွေ့ရှိမှုဟာတကယ်အဖြစ်ပြက်အခြေအနေမှန်နဲ့ကွဲလွဲမှုရှိနေတယ်လို့ရခိုင်တော်ကိုယ်စားလှယ်ယူတဲ့လူခွင့်လှုပ်ရှားသူတွေဘက်ကတော့ဝေဖန်ပါတယ်။အပြည့်အစုံကိုတော့မမေခါကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရခိုင်တိုင်းနယ်နဲ့ကန်အဖွဲ့အေးနဲ့ပတ်သက်တဲ့ဆိုတဲ့တံတရားနဲ့မေလအစောပိုင်းကရသိတောင်မြို့နယ်ကြောက်တန်းရွာသားတွေကိုတက်လို့ဘက်ကဖမ်းဆီးစစ်ဆေးမှုလုပ်နေခြင်းအတွင်းမှာမြဝိုင်းပစ်ခတ်မှုဖြစ်ပွားပြီးထိမ့်သိမ်းခံရတဲ့ရွာသား6ဦးသေဆုံးခဲ့ရတာပါ။အဲဒီအချိန်မှာကျေးရွာကျောင်းဝင်းနဲ့ရွာသား300လောက်ထိမ့်သိမ်းခံထားရပြီးပစ်ခတ်မှုကြောင့်လူရှိဦးနဲ့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါတမင်သက်သက်ပြစ်ခတ်တာဆိုပြီးဖမ်းဆီးခံရသူတွေကပြောရင်လည်းတက်မော်ဘက်ကတော့ထိမ့်သိမ်းခံထားရသူတွေဟာလူအုပ်နဲ့ရန်ပြူဖို့လုပ်တာကြောင့်ပြစ်ခတ်နှိမ်နှင်းခဲ့ရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြည်ရဲ့မေလကုန်ကန်ဒီမှာ၃ရက်ကြာမြေပြင်ကွင်းစင်းစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပြီးဒီတွေ့ရှိချက်အစီရင်ခံစာကိုပြည်ရဲ့ရပ်ပိုင်းကသမရအပါဝင်တပ်ဆိုင်ရာကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ရေးဝန်ကြီးဌာနတွေကိုပေးပို့ခဲ့တယ်လို့အဲ့ဒီအဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ်။စစ်ဆေးတွေ့ရှိချက်နဲ့ပတ်သက်လို့ဦးယူလွင်အောင်ပြောပြလာတာကတော့
ရတော့စုစုပေါင်းပြစ်ကတ်တဲ့အချက်က18ချက်ရှိတယ်လို့ပြောတယ်။လူကိုချိုးဖောက်တယ်ဆိုတာတည်းမတင်မတဲ့ဖြစ်စဉ်တွေဖြစ်သွားတော့သူကလည်းကိုယ်ကြောက်ကိုယ်ကလည်းသူ့ကြောက်နဲ့ပြစ်ကတ်ခတ်ကြတဲ့အနေအထားလို့ကျွန်တော်တို့ကတွေ့ရပါလေကြ။လူကနေဖြစ်သွားတဲ့အခြေအနေမှာဖြစ်တာဘူး။အဲ့တော့ဟိုဒါတို့တော့ကျွန်တော်တို့ကဟိုအပြစ်လို့ပြောလို့ကြတော့လည်းတော်တော်ခက်တယ်လေ။အဲ့အဲ့ဒီနေရာမှာတကယ်ရှိနေတဲ့ကိုယ်သာတကယ်ရှိနေဘယ်လိုဖြစ်မလဲဝေဖန်တဲ့လူတွေကအဲ့ဒီဒေသကိုသွားကြည့်ရင်တော့ပိုကောင်းမယ်လို့ထင်တယ်လေ။ဟိုရန်ကုန်ကနေပြီးအဲ့လိုရှော့ဝေဖန်နေရင်တော့ဘယ်လိုမှဟိုအမှန်တရားရမှာမဟုတ်ဘူး။သူတို့ကိုယ်တိုင်အဲ့ဒီကြောက်တန်းရွာတို့ပြဿနာဖြစ်နေတဲ့နေရာတို့ကိုယ်တိုင်သွားကြည့်လိုက်ရင်တော့ပိုပြီးတော့ကောင်းလိမ့်မယ်လို့ကျွန်တော်အကြံပြုနေတာပေါ့နော်
။လူမျိုးရေးတပ်ဖွဲ့ဝင်တွေဘက်ကကျေးရွာသားအချို့ဟာအေးအေးလက်လက်ကန်တပ်ဖွဲ့တွေနဲ့ပတ်သက်တယ်လို့တန်တရားရှိနေတယ်လို့ကျေးရွာသားတွေဘက်ကလည်းလူမျိုးရေးတပ်ဖွဲ့ဝင်တွေအပေါ်မှာစိုးရိမ်ကြောက်ရွံ့မှုတွေရှိတယ်လို့လည်းကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူမျိုးရေးတပ်ဖွဲ့ဝင်တွေအနေနဲ့ဒေသခံကျေးရွာသူကျေးရွာသားများအကြားကြံလန်ယုံကြည်မှုတည်ဆောက်ရန်လိုအပ်တာ။နောက်မှောင်ဒီလိုအဖြစ်မျိုးမဖြစ်အောင်လုပ်ဖို့ကော်မရှင်ဘက်ကအကြံပြုတင်ပြထားတာကိုလည်းတွေ့ရပါတယ်။ဒါပေမဲ့လည်းကော်မရှင်အနေနဲ့ဒီဖြစ်ရပေါ်ဘလောက်ထိလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်လဲ။ကော်မရှင်ထဲမှာတက်မတော်အရာရှိဟောင်းတွေပေါင်းဝေးနေတာမို့စံရစစ်ဆေးမှုတွေဟာဘယ်ညတော့မှရှိတယ်လဲ။ဆရဲလူခွေလှူရှားသူတွေဘက်ကမေးခွန်းတွေထုတ်နေတာလည်းရှိပါတယ်။အထူးသဖြင့်ကော်မရှင်ထုတ်ပြန်ချက်ဟာတက်မတော်ဘက်ကထုတ်ပြန်ချက်နဲ့ထူးမခြားတာဖြစ်နေတယ်လို့ဝေဖန်နေကြတာလည်းရှိနေပါတယ်။ကော်မရှင်ရဲ့ထုတ်ပြန်ချက်ဟာလက်တွေ့နဲ့ကြော်ဝေးနေပြီးအစိုးရအနေနဲ့အဖြစ်မှန်တစ်ခုပေါ်ပေါက်အောင်စိတ်ချစစ်ဆေးဖို့လိုအပ်တယ်လို့ရသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်းစောဝေကတိုက်တွန်းတော်ပါတယ်
။နော်။ဆိုတော့ဆရာမတို့ကတော့ဘာပဲဖြစ်ဖြစ်အမှန်တရားတစ်ခုဖြစ်ပေါ်စေချင်ပါတယ်နော်ဆိုတော့တကယ်ကိုဟိုဟိုဟာပေါ့ဒီဥပဒေကိုရှုဖောက်ခဲ့တဲ့သူတွေကိုတော့ဒီပြည်သူများနဲ့တူဟိုပေါ့အရေးယူဆောင်ရွက်မှုတွေကိုဆရာမတို့တွေပြည်သူနဲ့ဆက်တူလိုလားပါတယ်နောက်တစ်ခါဒီအစိုးရဘက်ကတော့သူတို့အနေနဲ့တော့တာဝန်ယူစစ်ဆေးပေးနေလို့ဆရာမတို့မြင်ပါတယ်ဒီချက်စင်ကိုလေ့လာကြည့်ပါဟိုမြေပြင်အခြေအနေနဲ့ပြောဆိုမှုတွေလည်းကြွေးလွေးနေတယ်လို့ဆရာမတို့ပြောချင်ပါ
အရင်လေလာတုံးတက်သူဒေါက်တာရန်မျိုးတင်ကတော့လူခွင့်ရေးကော်မရှင်အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေဖော်ထုတ်တာမှာပြည်သူ့ဘက်ကရက်တီဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်။ဒီထုတ်ပြန်တဲ့ထုတ်ပြန်ချက်ဟာဒီမှာမှအချင်းချင်းဆန်လို့နေလို့မြင်တယ်။ဒီပြဿနာနဲ့ပတ်သက်ပြီးတော့ဟိုချင်းချင်းပြက်ပြက်ခိရိကြောင်ရောက်ဟိုလေးလာသုံးသက်ဆန်းဖြစ်ပြီးတော့မှထုတ်ပြန်ထားတဲ့သဘောမျိုးဟုတ်ရတာလို့လည်းအမေကမေးစရာရှိတယ်။ဒီတော့ပို့ပြီးတော့ချင်းချင်းပြက်ပြက်အဆုံးတန်းစစ်စည်းတာတွေမင်းမြန်းတာတွေလေးလာသုံးတတ်တာတွေကိုထုတ်ပြီးတော့ဒီတက်ပို့ပြီးတော့အားကောင်းတဲ့ပြည်စုံတဲ့အစီရင်ခံစာမျိုးကိုထုတ်ပြန်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်
။အဲ့ဒီထူရပေါ်တမရောဘက်ကလည်းတိကျအဖွဲဖွဲ့ပြီးစုံတန်းစစ်စည်းနေပါရင်ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကြောက်တန်းကျေးရွာမှာရခိုင်တမရောအေးအေးနဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့ရခိုင်မျိုးသားနဲ့လူငယ်တွေကိုစက်ပြီးဖမ်းပြီးထိန်းသိမ်းထားတဲ့ပေါ်စိုးရိမ်ကြောင်းနဲ့ထိန်းသိမ်းထားတဲ့စစ်တပ်ကပစ်ခတ်တာကြောင့်လူသေးဆုံးတဲ့ဖြစ်စဉ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဖော်ထုတ်ဖို့ကုလသမဂ္ဂဘက်ကတိုက်တွန်းထားတာရှိပါတယ်။ဒဏ္ဍာရီပရိပခအတွက်အရသာတွေကိုအကာအကွယ်ပေးဖို့ကိုလည်းကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးရုံးကတိုက်တွန်းထားပါတယ်ရှင်။